ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာရိုဟင်ဂျာလူမှုတိုင်ဝမ်ခေါင်းဆောင်တွေကိုတိုက်ခိုက်တပ်ဖြတ်တာတွေတိုးလာပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်အထူးရဲတပ်ဖွဲ့ကတန်လျာရှိတဲ့သူတွေကိုဖမ်းဆီးနှိမ်နှင်းတာတွေစတင်လိုက်တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောလိုက်ပါတယ်။ပြီးခဲ့တဲ့တောက်ကြံလေးကစပြီးတော့ရိုဟင်ဂျာ56ယောက်ထက်မနည်းကိုဖမ်းဆီးလိုက်ပြီးတော့အဲ့ဒီက24ယောက်ကတော့ဒီလတွင်ရိုဟင်ဂျာခေါင်းဆောင်9ယောက်တပ်ခံရမှုမှာပါဝင်ပတ်သက်နေသူတွေဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်လက်နက်ကိုင်ရဲတပ်ရင်းကဒီပြောခွင့်ရဖာရုခ်အမက်က AFP သတင်းဌာနကိုပြောပါတယ်။ဒါအပြင်အဲ့ဒီလူတွေဟာအကြမ်းဖက်သမားတွေဖြစ်ပြီးတော့ဒုက္ခသည်စခန်းတွေအတွင်းငြိမ်းချမ်းရေးနဲ့လုံခြုံရေးကိုအနောက်ရှက်ပေးနေတဲ့ဒီအကြမ်းဖက်သမားတွေကိုဆက်ပြီးနေနေဖယ်ရှားသွားမယ်လို့လည်းသူကပြောပါတယ်။ပြီးခဲ့တဲ့လပိုင်းတွေအတွင်းဒီဒုက္ခသည်စခန်းတွေကလုံခြုံရေးအခြေအနေတွေယိုယွင်းလာနေပြီးတော့ရိုဂျင်အင်ဂျာ15ယောက်ထပ်မနေတက်ခံရတာဒါမှမဟုတ်တနက်နဲ့ပြစ်ခံရတာတွေရှိခဲ့ပြီးတော့တည်ဆုံတဲ့သူတွေကတပတ်ကျော်ဟာစခန်းတာဝန်ရှိသူတွေနဲ့ခေါင်းဆောင်တွေဖြစ်တယ်လို့ပြောပါတယ်။ဒီတေဆုံးမှုအများစုဟာရခိုင်လက်နက်ကိုင်အေအဖွဲ့နဲ့ပတ်သက်နေတယ်လို့ဘင်္ဂလားဒေ့ရဲတပ်ဖွဲ့ကမိမဖော်လိုတဲ့ထိတ်တန့်တာဝန်ရှိသူတူကတော့ပြောပါတယ်။ပြီးခဲ့တဲ့2019ဩဂတ်လကစတင်ပြီးတော့ရခိုင်မြောက်ပိုင်းမှာမြန်မာစစ်တပ်ကနယ်မြေရှင်းလင်းရေးလုပ်ရာကနေအိမ်မှာရှိတဲ့ရိုဟင်ဂျာ 84,000 ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။